တော်ရရှိမြခင်ဗျာယေရှုခရစ်တော်ကိုလက်မခံဆန့်ကျင်ကြတဲ့သူတွေကိုတမန်ကျမ်းထဲမှာအန်တီခရစ်လို့ခေါ်ဖော်ပြထားပါတယ်ယေရှုကိုကယ်တင်ရှင်သခင်ဖျားမဟုတ်ဘူးလို့ညှင်းပယ်ကြတဲ့သူတွေကိုတမန်ကျမ်းကဘယ်လိုဖော်ပြထားပါသလဲလိင်ညာမူသားတုံးတဲ့သူတွေဖြစ်တဲ့အဖခမီးတော်ဖျားနဲ့သားတော်ယေရှုခရစ်တော်ဖျားကိုညှင်းပယ်ကြတဲ့အန်တီခရစ်တွေလို့ဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရစ်ယာန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်22ကနေအခန်းငယ်24အထိကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။သားတော်ဖျားယေရှုခရစ်တော်ကိုညှင်းပယ်တဲ့သူဟာအဖခမည်းတော်ဖျားကိုမသိနိုင်တာကြောင့်သားတော်၌၎င်းခမည်းတော်၌၎င်းတည်ကြရမယ်လို့ခရစ်ယာန်တွေကိုတိုက်တွန်းနှိုးဆော်သတိပေးထားတဲ့ရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်22ကနေအခန်းငယ်24အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်ရှင်းလင်းတင်ပြမှာဖြစ်ပါတယ်
။သင်တို့သည်တန်ရှင်းတော်မူသောဖခင်၏လက်မှဘိသိက်ကျေးဇူးတော်ကိုခံရ၍ခသိန်းသောအရာတို့ကိုသိကြ၏။တမန်တော်ကိုသင်တို့မသိသောကြောင့်ငါရေး၍ပေးလိုက်သည်မဟုတ်။သင်တို့သည်တမန်တော်ကို၎င်းမှုသာရှိသမျှတို့သည်တမန်တော်နှင့်မဆက်ဆိုင်သည်ကို၎င်းသိသောကြောင့်ငါရေး၍ပေးလိုက်၏။မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာအလင်းတရားဖြစ်တော်မူသောသခင်ချစ်ချင်းမေတ္တာဖြစ်တော်မူထသောအဖဖခင်သခင်ကိုကိုးကွယ်ယုံကြည်သူတို့ခံစားရကယ်တင်ရှင်ယေရှုတော်အပေါင်းတို့ဟာဖခင်ဤပဂရိနှင့်ထိတွေ့ရပြီသလိုဖြစ်စေတယ်ဖခင်သခင်ဤနိုင်ငံတော်ကိုကိုယ်လူဘဝမှာပင်လျှင်ထိတွေ့ရသည်အလားအလွန်အကျိုးကျေးဇူးကြီးမာတယ်အသက်လမ်းကိုတက်လှမ်းပြီးတော့ကောင်းကင်အမွေကိုစရံအဖြစ်ဤလူဘဝမှာပင်ခံစားရခြင်းဖြစ်တယ်ဆိုတဲ့အချက်တွေးကိုမိတ်ဆွေတို့ကျွန်တော်တို့အားလုံးတူပြိုင်စဉ်းစားနိုင်ကြရအောင်ပြီးခဲ့တဲ့သင်ခန်းစာများဟာအသေးစိတ်ဖော်ပြသွားခဲ့ပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတမန်တော်ဖြစ်တဲ့ The Truth လို့ခေါ်တဲ့နှုတ်ကပတ်တော်ကိုနားလည်ခံစားရသောကျွန်တော်တို့မိတ်ဆွေတို့ယုံကြည်သူတွေဟာမှုသာရှိသမျှတို့သည်တမန်တော်နှင့်ဆန့်ကျင်ဘက်ဖြစ်၏ဆိုရကိုကောင်းစွာနားလည်သဘောပေါက်ပြီးဆိုတဲ့အမှတ်နဲ့တမန်တော်ကြီးရှင်ယောဟန်ဟာဒီဩဝါဒစာကြီးကိုရေးလိုက်ခြင်းပဲဖြစ်ပါတယ်ဆိုရကိုတမန်တော်ကြီးကိုယ်တိုင်ထည့်ပြီးတော့ဖော်ပြပေးလိုက်ပါတယ်။ဟုတ်ပါတယ်။တမန်တော်ကိုတိကျွမ်းနားလေပြီးသူတွေမှုလို့ကိုဆက်လက်အားပေးတိုက်တွန်းခြင်းတဲ့စေတနာပါတယ်။တချိန်ထဲမှာပဲခရစ်တော်ဤချစ်ချင်းမေတ္တာတော်ကိုလက်ခံပြီးသူတွေမှုလို့လေ။ဒီယုံကြည်လက်ခံပြီးသားအရာကိုမယိမ့်မယိမ့်ကြောက်စာတိုင်များပမာယုံကြည်ခြင်းအရာမှခိုင်ကန့်စေလိုသောစေတနာစိတ်တွေလေတမန်တော်ကြီးရှင်ယောဟန်ရဲ့ယင်ထဲမှာတွေ့ရတယ်ဆိုတဲ့အချက်တွေကိုကျွန်တော်ရှင်းလင်းပြသားစွာဖော်ပြပေးခဲ့ပြီဖြစ်ပါတယ်။သောတရှင်မိတ်ဆွေအပေါင်းတို့အဲ့ဒီလိုတမန်တော်နဲ့မဆက်ဆိုင်တနည်းအားဖြင့်နှုတ်ကပတ်တော်ကိုဆန့်ကျင်နေတဲ့အရာတွေကတော့တခြားမဟုတ်ဘူး။အထက်ကပေါ်ပြခဲ့တဲ့အန်တီခရစ်ခေါ်ခရစ်တော်ဆန့်ကျင်ရေးတမန်မိဆာဝါဒီတွေကိုပြောလိုက်ခြင်းပဲ။ဒါတွေကိုဆိုလိုခြင်းပဲဆိုရကိုကျွန်တော်အနေနဲ့ကြိုကြိုတင်တင်လေးဖော်ပြပေးခဲ့ပါတယ်။ဟုတ်ပါတယ်။တမန်တော်ကိုသင်တို့မသိသောကြောင့်ငါရေး၍ပေးလိုက်သည်မဟုတ်။သင်တို့သည်တမန်တော်ကို၎င်းမှုသာရှိသမျှတို့သည်တမန်တော်နှင့်မဆက်ဆိုင်သည်ကို၎င်းသိသောကြောင့်ငါရေး၍ပေးလိုက်၏တဲ့။အဲ့ဒီလိုကျွန်တော်တို့ကြားနာခဲ့ရတဲ့အတိုင်းပဲမှုသာအရာရှိသမျှတို့ဟာတမန်တော်နှင့်ဆန့်ကျင်တယ်။အဲ့ဒီမှုသာဆိုတာတွေဟာလည်းတခြားမဟုတ်။အန်တီခရစ်ဤကိုယ်တိုင်ပဲဖြစ်တယ်။အဲ့ဒီလိုမှမပြောခြင်းဘူးဆိုရင်လေမိစ္ဆာဝါဒသာလျှင်ဖြစ်တယ်ဆိုတာကိုကျွန်တော်ရှင်းပြခဲ့ပြီဖြစ်ပါတယ်။အခုဆိုရင်ဖြင့်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး2အငယ်22ဟာဒါကိုအခိုင်အမာအတည်ပြုပြီးတော့မှာပါ။မှုသာကိုသုံးတော်သူကအဘယ်သူနည်းယေရှုသည်ခရစ်တော်မဟုတ်ဟုညှင်းပယ်တော်သူဖြစ်သည်။ခမည်းတော်နှင့်သားတော်ကိုညှင်းပယ်တော်သူသည်အန်တီခရစ်ဖြစ်၏။ရှင်းနေတာပါပဲနော်။ယေရှုသည်ခရစ်တော်မဟုတ်တဲ့သူတို့အဲ့လိုပြောတဲ့အဲ့ဒီလိုညင်ပယ်တယ်ဆိုတော့အံ့ဩစရာကြီးဖြစ်နေပြီမဟုတ်ဘူးလားအဲ့ဒီလိုယေရှုခရစ်ကိုညင်ပယ်လိုက်ပါတယ်ဆိုကြဲကလေနောက်ဆက်တွဲဖြစ်တဲ့ခမည်းတော်နှင့်သားတော်ကိုညင်ပယ်တယ်ဆိုတဲ့နောက်ထပ်ညင်ပယ်မှုကြီးဟာအလိုလိုပါသွားလည်ရဲ့ဒီတော့အန်တီခရစ်ဆိုတာဟာဘာတူလဲဆိုတဲ့မိကိုများထုတ်မယ်ဆိုပါတော့အတိတ်ပဲသတ်မှတ်ချက်ဟာရှင်းနေအောင်ပေါ်လာပါတယ်ယေရှုသည်ခရစ်တော်မဟုတ်ဟုညင်ပယ်၍ခမည်းတော်နှင့်သားတော်ကိုညင်ပယ်တော်သူသည်အန်တီခရစ်ဖြစ်၏ဒါပါပဲမိတ်ဆွေအပေါင်းတို့တခုတော့ဒီနေရာမှာစဉ်းစားရရှိပါတယ်နော်အန်တီခရစ်ဤတရားကိုယ်သဘောအနေနဲ့သာအခုအတိတ်ပဲဖွင့်ဆိုချက်ဟာအခြေခံကြနေတာအနှစ်ချုပ်အဖြစ်ခိုင်ခိုင်ခန့်ခန့်ယက်တည်နေတာ အန်တီခရစ်ဆိုတာတွေကတော့ပုံသဏ္ဍာန်အမျိုးမျိုးနဲ့အမြောက်အများပဲရှိပါတယ်ခရစ်တော်ရဲ့ခင်မှာရှိပါတယ်ကနဦးအသင်းတော်ရဲ့ခင်မှာရှိပါတယ်ဟောအခုကျွန်တော်တို့ခေတ်ကြတော့နောက်မှပေါက်တဲ့ရွှေကြပင်အန်တီခရစ်ဒီအများကြီးပဲမှန်ပါတယ်ခရစ်တော်ဤလူသားတိခံယူခြင်းကိုညင်းတယ်မေရှိယကယ်တင်ရှင်ဆိုတာကိုဆန့်ကျင်တယ်အံ့ဩပွေတိုင်ပင်ပက်တကိုးကြီးသောအရှင်ဖျားသခင်ဖြစ်တော်မူခြင်းဆိုတာကိုလက်မခံဘူးအဲ့ဒါဟာအန်တီခရစ်ရဲ့သရုပ်သကံအမှန်ပါပဲအဲ့ဒီရှေးခေတ်ကနဦးအသင်းတော်တို့အချိန်တုန်းကတည်းကကျွန်တော်ပြောခဲ့တဲ့ Gnosticism လို့ခေါ်တဲ့ထွက်ရောက်ပေါက်ဝိညာဉ်ရေးဂိုင်းကြီးဟာခရစ်တော်ကိုဆန့်ကျင်ခဲ့သလိုဒီကနေ့အလွန်အကျွံလွတ်လပ်စွာတွေးခေါ်ရေးဝါဒတို့ရုပ်သာလျှင်အဓိကဝါဒတို့ခရစ်တော်ကိုသိပ္ပံနီးမကြကြအောင်ပြန်လည်သုံးသပ်ခြင်းဆိုတာတွေအကုန်လုံးဟာလေခေတ်သစ် Gnosticism သမားတွေကြည်ပါပဲဒါကြောင့်လေရှေးခေတ်အလျောက်ယေရှုဆိုတာဟာလူသားတို့ရဲ့မေထုံနဲ့ပဲမွေးဖွားတာပါကွာဆိုပြီးတော့လှုပ်တဲ့အဖွဲတွေကလှုပ်ခဲ့လို့ယုံကြည်သူအသင်းတော်ဟာအတော်ကြီးပြိပက္ခတွေတွေ့ကြုံခဲ့ရသေးတယ်လို့ကျွန်တော်ကြားပူပါတယ်ဒါပေမဲ့အခုတော့ကျွန်တော်တို့အမှတ်ရထားဖို့လိုတာရှိပါတယ်။တခုသတိရဖို့လိုတာရှိပါတယ်။နှုတ်ကပတ်တော်ကိုမိရှုဖြစ်စည်း၍မရ။ဓာနဲ့ခုတ်ဒုတ်နဲ့ရိုက်ဖြစ်စည်းလို့မရခဲ့ဘူး။ဒီနှုတ်ကပတ်တော်အသက်လန်းဆိုတာဟာလေတခါမှအာနယ်သွားတယ်လို့ပိန်လှီသွားတယ်လို့ချိနယ်သွားတယ်လို့ဆိုတာသမိုင်းမှာတခါမှမရှိခဲ့ဘူး။မိမိဤဝိညာဉ်အသက်နဲ့မိမိသမိုင်းနှစ်ကာလအကုန်လုံးကိုဥဆောင်လမ်းပြသွားနိုင်ခဲ့တယ်ဆိုတာကိုကျွန်တော်တို့ဘယ်သူမှမငင်းနိုင်အောင်တွေ့ရမှာဖြစ်ပါတယ်။မှန်ပါလေ။ကတိဉ္ဇင်းတရားနဲ့ဂျေစုဂယုနာတော်အသက်လံနှုတ်ကပတ်တရားတော်ရဲ့အမြဲအသက်ရှင်သန်ခြင်းသဘောကိုဟေရှာယဘယ်လိုဖော်ပြခဲ့သလဲဆိုတာကိုပြန်ပြီးတော့ကြည့်စီခြင်းပါတယ်ဟေရှာယအနာဂတိကျမ်းအခန်းကြီး55ရဲ့အငယ်30မှ33အတွင်းမှာအခုလိုတွေ့ရခြင်းဖြစ်ပါတယ်မိုးရေနှင့်မိုးပွင့်တို့သည်မိုးကောင်းကင်မှဆင်းသက်၍နောက်တဖန်မပြန်မြေသည်မျိုးစေ့ကျဲသောသူအားမျိုးစေ့ကို၎င်းအစာစားသောသူအားအစာကို၎င်းပေးမိအကြောင်းမြေကိုစိုးစေသဖြင့်အပင်ပေါက်စေ၍အသီးကိုသီးစေတကဲ့သို့ထို့အတူငါဤနှုတ်ကပတ်စကားသည်ဖြစ်လိမ့်မည်အကျိုးမရှိဘဲငါထံသို့မပြန်ရငါအလိုကိုပြည့်စုံစေမည်ငါစေခိုင်းသောအမှု၌အောင်းလိမ့်မည်သင်တို့သည်ဝမ်းမြောက်သောစိတ်နှင့်ထွက်၍ချမ်းသာစွာပို့ခြင်းကိုခံရကြလိမ့်မည်တောင်ကြီးတောင်ငယ်တို့သည်သင်တို့ရှိမှပြီးချင်းဆိုသံနှင့်ကြွေးကြော်၍တော၌ရှိသမျှသောအပင်တို့သည်လက်ခုပ်တီးကြလိမ့်မည်အမျိုးမျိုးသောစုပင်အရာ၌ခင်းယူပင်နှင့်မုရတုပင်တို့သည်ပေါက်ကြလိမ့်မည်ထိုအမှုသည်ထာဝရဘုရားရှိတော်၌အောက်မေ့ဖို့ရာမပြောက်မပြဲ့ရသောထာဝရသက်သည်ဖြစ်လိမ့်မည်တဲ့တောတရှင်မိတ်ဆွေအပေါင်းတို့ခမညာကယ်တင်ရှင်သခင်ခရစ်တော်ကိုဆန့်ကျင်မှုဟာဘုရားသခင်ကိုဆန့်ကျင်တာနဲ့အတူတူပဲဖြစ်ပါတယ်အကြိမ်ပြီသာလွန်ခဲ့တဲ့နှစ်ပေါင်း2000လောက်ကကားရိုင်တော်ပေါ်မှာအသက်တော်ဆွံ့တော်မူသောသခင်ဆိုတာအမှန်သာမတီးရှိခဲ့ရင်လေဒီကနေ့ဒီကဘာကြီးရဲ့အခြေအနေဟာမတွေးဝွန့်စရာအလွန်ကောင်းလိမ့်မယ်ကြောက်မဲ့ဖွယ်အခြေအနေကြီးပေါ်မှာရှိနေရလိမ့်မယ်လို့ကျွန်တော်တွေးဆပါတယ်အခုလောလောဆယ်ဖြစ်ပျက်နေတဲ့ကဘာလောကကြီးရဲ့ဖောက်ပြန်ယိုယွင်းမှုကြီးတွေအတွက်လည်းထွက်ပေါက်ကမရှိအတွင်းမှာပိတ်မိနေသလိုခံစားနေရကြလိမ့်မယ်လို့ကျွန်တော်တွေးမိပါတယ်အသက်ရှင်တော်မူသောအဖဖျားသခင်တပါးဒီသားလျင်တတ်နိုင်တော်မူသောအမှုတော်နှင့်ပြုတ်ခဲ့တော်မူခြင်းတွေကိုစိတ်စိတ်ဆင်ခြင်ရင်းနဲ့ကျေးဇူးတော်ကိုအထက်ထက်ချီးမွမ်းကြပါရှေ့အနာဂတ်အရေးကိုလည်းမျှော်တွေးပြီးတော့ယုံကြည်ခြင်းတရားကိုမြဲမြံခိုင်ကန့်စွာစောင့်ရှောက်ရမယ့်အချိန်ဟာယခုအချိန်ပဲလို့ကျွန်တော်တင်ပြခြင်းပါတယ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်23သားတော်ကိုညှင်းပယ်သောသူမည်သည်ကခမည်းတော်ကိုမသိသားတော်ကိုဝန်ခံသောသူမည်သည်ကခမည်းတော်ကိုသိ၏ကယ်တင်ရှင်သခင်ခရစ်တော်အားလူသားတိကိုခံစေပြီးတော့အသေးခံစေတော်မူခြင်းအသွေးတော်နဲ့လူသားတို့ကိုကယ်တင်စေခြင်းဆရာဟာဘုရားသခင်အစီအမံတွေကြည်ပဲခရစ်တော်ကိုလက်မခံလိုက်တဲ့နဲ့ဒီသမာတရားလမ်းကြီးတစ်ခုလုံးဟာပြက်ပြဲသွားရပြီလို့ဆိုကြရမှာပါဟုတ်ပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းဟာဏ္ဍန်ပြုလိုက်ကြတဲ့ကအစအဦး၌ပင်တည်ရှိခဲ့ပါသောနှုတ်ကပတ်တော်၏အကြောင်းခမည်းတော်အဖဖျားသခင်၏အကြောင်းနှုတ်ကပတ်တော်သည်လူသားတိကိုခံသောအခါမှာသားတော်ဖြစ်၍အဖ၏ဘုံအစရိကိုထင်ရှားစေတော်မူသောအကြောင်းတွေကိုအခုလိုဖော်ပြပေးခဲ့ပြီဖြစ်ပါတယ်။အစအဦး၌နှုတ်ကပတ်တော်ရှိ၏နှုတ်ကပတ်တော်သည်ဖျားသခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဖျားသခင်ဖြစ်တော်မူ၏ထိုနှုတ်ကပတ်တော်သည်အစအဦး၌ဖျားသခင်နှင့်အတူရှိ၏ထိုနှုတ်ကပတ်တော်သည်ခသိန်းသောအရာတို့ကိုဖန်ဆင်းတော်မူ၏ဖန်ဆင်းတော်မူခြင်းနှင့်ကင်းလွတ်လျက်ဖြစ်သောအရာတစုံတစ်ခုမျှမရှိထိုနှုတ်ကပတ်တော်၌အသက်ရှိ၏ထိုအသက်သည်လည်းလူတို့၏အလင်းဖြစ်၏ ထိုအလင်းသည်မှောင်မိုက်၌လင်း၍မှောင်မိုက်သည်မခံမယူနောက်ကပတ်တော်သည်လေလူဇာတိအဖြစ်ကိုခံယူ၍ကျေးဇူးတော်နှင့်၎င်းသစ္စာတော်နှင့်၎င်းပြည့်စုံလျက်ငါတို့တွင်တည်နေတော်မူသည်ဖြစ်၍ခမည်းတော်၌တပါးရီသောသားတော်၏ဘုန်းကဲ့သို့သူ၏ဘုန်းတော်ကိုငါတို့သည်မြင်ရကြပြီထိုသူ၏ပြည့်စုံခြင်းမှလည်းကျေးဇူးတပါး၌ထက်ဆင်၍ကျေးဇူးတပါးကိုငါတို့ရှိသမျှသည်ခံရကြပြီအကြောင်းမူကားပြည့်ညက်တရားတော်ကိုမောရှိလက်တွင်ပေးတော်မူ၏ကျေးဇူးတရားနှင့်သစ္စာတရားမူကားယေရှုခရစ်အဖြစ်ဖြစ်သည်ပြာဒခင်ကိုအဘယ်သူမျှမမြင်စဖူးတော်လေခမည်းတော်ဤရင်ခွေ၌ရှိသောတပါးရီသောသားတော်သည်ဘုရားသခင်ကိုထင်ရှားစေတော်မူပြီတဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့တို့ကတော့ဟိဘုရားသခင်ကိုပဲယုံတယ်ခရစ်တော်ကိုမယုံဘူးဆိုပါတော့မိတ်ဆွေယုံတဲ့ဘုရားသခင်ဟာနှုတ်ကပတ်တော်ကတော့မဖြစ်နိုင်မှာပေကြသလိုနှုတ်ကပတ်တော်ကဖော်ပြတဲ့ကယ်တင်ခြင်းကိုလေပေးမဲ့ဘုရားမျိုးတော့မဖြစ်နိုင်ဘူးနှုတ်ကပတ်တော်အရာဆိုရင်တော့ကဘာဦးကလေးကခရစ်တော်နဲ့ကယ်တင်ခြင်းကျေးဇူးပြုဖို့ဆိုတဲ့ဗျာဒိတ်တော်တွေကိုကျွန်တော်နှုတ်ကပတ်တော်အရာထင်ရှားပြသစွာနားလည်ထားခဲ့ရတယ်။ခရစ်တော်ကိုယ်တော်ဟာလည်းဘုရားသခင်ကိုယ်တော်တိုင်ရဲ့ဇာတိနဲ့သားတော်ဖြစ်ခြင်းကြောင့်သာဖြင့်လောကလူသမိုင်းကလူတွေရဲ့အပြစ်ကိုရွေးချယ်ပေးနိုင်စွမ်းရှိခြင်းသာဖြင့်ဖြစ်တယ်။အကယ်၍ခရစ်တော်သည်ဘုရားသခင်မဟုတ်ဘူးဆိုရင်တော့ကျွန်တော်ရဲ့အပြစ်ဘဝဟာလည်းသွားပြီ။ရည်စုံမှမျောပြီးတော့ပျက်စီးခြင်းမှတပါအခြားဘာမျှမရှိနိုင်ဘူးလို့ကျွန်တော်တို့ပြောရတော့မှာပါကျွန်တော်သင်တည့်ရသောသမာကျမ်းရဲ့ဆရာကြီးဒေါက်တာဂျေဗန်နန်မက်ဂီကတော့သူတို့အမေရိကန်ပြည်ထောင်စုကအေယာမမြို့ကြီးတချို့မှာလေခရစ်တော်ကိုခတ်ရှောင်ဖယ်ဖယ်လုပ်ပြီးတော့အသင်းတော်တချို့ဟာခရစ်တော်ဆန့်ကျင်ရေးအယူအဆသဘောသစ်တွေဖြစ်ပွားခဲ့သေးတယ်မိတ္တာတို့ငြိမ်းချမ်းရေးတို့ကိုတိဆောက်ဖို့ဖန်ဆင်းရှင်အဖဖခင်သခင်ကိုသာကိုးကွယ်ကြပါစို့ဘဲအဖွဲအစည်းကပဲဖြစ်ဖြစ်အဖဖျားသခင်ကိုအဖအဖြစ်ခံယူသူများလာရောက်ကျွန်တော်တို့အသင်းတော်မှာကိုးကွယ်နိုင်ပါတယ်လို့ဆိုတာမျိုးတစ်ခက်လောက်ခက်ကြောင်ကြောင်တွေပေါ်ထွန်းခဲ့သေးတယ်။စကလုံးလေးတွေကသိတ်လှတယ်ဆွဲဆောင်မှုတွေရှိတယ်လူသေးကြီးကြိုက်ငင်းချမ်းရေးဆောင်ပုတ်ကလေးတွေကလည်းပါနေတော့အဟုတ်ကြီးမှတ်ချင်စရာပဲ။ဒါပေမဲ့အလွန်အလွန်ကြောက်စရာကောင်းလောက်တဲ့အဲ့ဒီသွေးဖီလန်းလွဲမှုကြီးတွေကြောက်ခမန်းလိလိအပြစ်တရားကျူးလွန်မှုကြီးတွေဟာအခုရှင်ယောဟန်ဩဝါဒစာရဲ့ဖော်ပြချက်နဲ့တော့ရှင်းရှင်းကြီးအန်ချော်နေတဲ့အတွက်ကြောင့်ကြောက်စရာအန်တီခရစ်ရဲ့လက်ရာသဘောတွေပဲဖြစ်တယ်လို့သူခံယူပါကြောင်းဒေါက်တာမက်ဂီရှင်းလင်းပြသစွာတင်ပြပေးလိုက်ပါတယ်။မှန်ပါတယ်မိတ်ဆွေအပေါင်းတို့လူသားဟာမိမိတို့ရဲ့ဉာဏ်ကြီးကြံ့ကြီးဖန်ကြီးကိုတတ်တဲ့အတွေ့အခေါ်ပညာကလေးရှိရင်ဒီလိုပဲကိုယုံကြည်ချက်တွေနဲ့ကိုထထလှုပ်တတ်ကြတာပါပဲ။ဒါကိုလည်းဂုံယူတတ်ကြစမြဲပဲလို့ကျွန်တော်တို့အောက်မေ့မိပါတယ်။ဒါမဲ့အခုတမန်တော်ကြီးရှင်ယောဟန်ဖော်ပြပေးလိုက်တဲ့ဖျားသခင်နှင့်၎င်းသားတော်ယေရှုခရစ်နှင့်၎င်းမိသဟာယဖွဲ့ခြင်းမရှိသေး၍ဒီမေတ္တာဩဝါဒဆိုရဟာရှိမလားနိုင်အဖဖျားသခင်ဤမိသားစုဩဝါဒဆိုရဟာလေအမှန်တကယ်ကိုဒီအန်တီခရစ်အယူအဆတွေကိုကြိုတင်ခြေဖြတ်ပေးခဲ့တာပဲဆိုရကိုကျွန်တော်ပို့ပြီးတော့နားလည်လာရစေပါ रे ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီအကြောင်းတရားတွေကြောင့်လေဒီရှင်ယောဟန်ဩဝါဒစာပထမစာဆောင်ရဲ့အဖွင့်မှားကလေးကဒီသခင်ရဲ့အကြောင်းကိုငါကြားနာခဲ့ရဘူးတယ်။မြင်၍စိတ်စိတ်ဖူးမြော်ခဲ့ရဘူးတယ်။ကိုယ်တိုင်ထိတွေ့ခဲ့ရဘူးတယ်ဆိုတဲ့ကိုယ်တိုင်ရဲ့ဖြစ်စဉ်သမိုင်းနဲ့သက်သေတည်ပြီးတော့မှသားချင်းဒီဩဝါဒကိုတမန်တော်ကြီးရှင်ယောဟန်စတင်ပေးခဲ့တာပဲဆိုတာကိုကျွန်တော်သိခဲ့ပြီးတဲ့အတိုင်းပဲဖြစ်ပါတယ်။ဟုတ်ပါတယ်။သူကိုယ်တော်တိုင်ရဲ့ဝန်ခံချက်ကိုပြန်ပြီးတော့နားဆင်စေခြင်းပါတယ်။ရှိဦးစွာကပင်ဖြစ်၍ငါတို့သည်ကိုယ်တိုင်ကြားလျက်ကိုမျက်စိနှင့်မြင်လျက်စိတ်စိတ်ကြည့်ရှု၍လက်နှင့်စမ်းသပ်ခဲ့ပြီးသောအရာကြီးဟုသောအသက်ရှင်သောနှုတ်ကပတ်တော်နှင့်ဆိုင်သောအရာကိုသင်တို့အားပြသကြ၏ထိုအသက်သည်ထင်ရှားခဲ့ပြီးငါတို့လည်းမြင်ရကြပြီခမည်းတော်နှင့်အတူရှိဘူး၍ငါတို့အားထင်ရှားခဲ့ပြီးသောထိုသာဝရအသက်ကိုငါတို့သည်သင်တို့အားသက်သေခံ၍ပြသကြ၏ငါတို့သည်ခမည်းတော်နှင့်၎င်းသားတော်ယေရှုခရစ်နှင့်၎င်းမိသဟာယဖွဲ့ရသည်ဖြစ်၍သင်တို့သည်ငါတို့နှင့်မိသဟာယဖွဲ့စီခြင်းဟာငါတို့ကြားမြင်ရသောအရာကိုသင်တို့အားပြသကြ၏သင်တို့၏ဝမ်းမြောက်စရာအကြောင်းစုံလင်စီခြင်းဟာလေဤအရာများကိုငါတို့သည်ရေးလိုက်ကြ၏တဲ့ကြားကြတဲ့အတိုင်းပါပဲနော်ကိုယ်တိုင်ကြားလျက်ကိုယ်မျက်စိနှင့်မြင်လျက်စိတ်စိတ်ကြည့်ရှု၍လက်နှင့်စမ်းသပ်ခဲ့ပြီးသောအရာကြီးဟုသောအသက်ရှင်သောနှုတ်ကပတ်တော်နှင့်ဆိုင်သောအရာကိုသင်တို့အားပြသကြ၏ထိုအသက်သည်ထင်ရှားခဲ့ပြီးငါတို့လည်းမြင်ရကြပြီ ခမည်းတော်နှင့်အတူရှိဘူး၍ငါတို့အားထင်ရှားခဲ့ပြီးသောထိုသာဝရအသက်ကိုငါတို့သည်သင်တို့အားသက်သေခံ၍ပြသကြ၏တဲ့ဘလောက်တောင်သက်သေခံပြီးတော့ပြသခြင်းတည်းလဲဆိုတာမိတ်ဆွေတို့စဉ်းစားကြည့်တမန်တော်ကြီးရှင်ပေါ်သူနောက်ဆုံးမှခေါင်းဖြတ်ပြီးအသက်ခံရတယ်လို့သမိုင်းကဆိုတယ်တမန်တော်ကြီးရှင်ပေသူစောက်ထိုးဆွဲပြီးတော့အသက်ခံရတယ်လို့ဆိုတယ်။ထို့အတူပဲတမန်တော်တွေအကုန်လုံးဟာနောက်ဆုံးတော့မြေကြီးသားဘဝဏ္ဍကုံအချိန်ကာလအတွင်းမှာရဲ့ရဲ့ဆက်ဆက်အသုတ်သင်ခံရတာများပါလေ။မိတ်ဆွေအပေါင်းတို့အဲ့ဒီလိုအသက်ဖက်နဲ့ထုတ်ပြီးတော့လောက်ရတဲ့အလုံးလူသားတွေအားလုံးထာဝရအသက်ကိုရစေခြင်းလို့ဆိုတာရှင်းနေတာပေါ့။နောက်ပြီးတော့တန်ရှင်းသောဝိညာဉ်တော်ဤခွန်အားနဲ့လမ်းပြပို့ဆောင်ခြင်းနဲ့တို့ဒီအမှုကိုပြုခဲ့ကြတာ။ဟုတ်တယ်သူတို့ကိုယ်တိုင်မြင်ခဲ့ဘူးတဲ့အရာသူတို့ကိုယ်တိုင်စိတ်စိတ်မျှော်ကြည့်ခဲ့ဘူးတဲ့အရာသူတို့ကိုယ်တိုင်ထိတွေ့ဆက်ဆံခဲ့ဘူးသောသခင်ရဲ့အကြောင်းကိုသူတို့ဟာတက်သေးမခံလို့မရဘူးသာဝရအသက်ကမ္ဘာလောကတစ်ခုလုံးရဖို့အတွက်သူတို့ဒီအတိုင်းပဲတက်သေးခံသွားကြရမှာသာဖြစ်ပါလေမိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ပေါ်လူအကြောင်းကိုပြန်ပြီးစဉ်းစားလိုက်မယ်ဆိုရင်လေသူသမိုင်းကြောင်းမှာသူဟာပထမပိုင်းယေရှုဆန့်ကျင်ရေးသမားအဲ့တော့ယေရှုကိုသူမြင်ဘူးသည့်တိုင်အောင်ဒီတမန်တော်ရှင်ယောဟန်ရှင်ယာကုတ်တို့လောက်တော့ထိတွေ့ခဲ့ဘူးမှမဟုတ်ဘူးရှင်ပေတရုလိုလည်းအနိကစကားပြောခဲ့ဘူးမှတော့မဟုတ်ဘူးလို့ကျွန်တော်တို့အောင်မိတယ်ဟုတ်ပါတယ်တမန်တော်ကြီးရှင်ပေါလုအနေနဲ့ကယ်တင်ရှင်ကိုနဖူးတွေ့ဒူးတွေ့အကြာကြီးဘယ်နည်းနဲ့မှစုံခဲ့ရဘူးတဲ့လက္ခဏာမရှိပါဘူးသခင်ကသူ့ကိုယူပါယုံသာပြပြီးတော့ပြောင်းလဲစေခဲ့ခြင်းဖြစ်တယ်သခင်လူစားတိကိုသူကိုယ်တိုင်မြင်ဘူးယင်လေခဏတစ်ဖြုတ်လောက်သာလွန်ရောကျင်ရောဖြစ်လိမ့်မယ်လို့ကျွန်တော်တို့ထင်ပါ रे အဲ့ဒီလိုခဏတစ်ဖြုတ်တွေ့ကြုံတုံးကဆိုရင်လေရှင်ပေါလုဆိုတဲ့လူတစ်ယောက်ဟာရှောလုဆိုတဲ့အမည်နာမနဲ့ခရိယန်ဆိုတာကိုအမုန်းကြီးမုန်းခဲ့တဲ့လူတစ်ယောက်ပဲအဲ့ဒီတော့ခရစ်တော်ကိုအမုန်းတရားကြီးနဲ့သားလျင်သူတွေ့ခဲ့ရဘူးတာဖြစ်လိမ့်မယ်ဒါပေမဲ့တမန်တော်ကြီးရှင်ပေါလုအနေနဲ့ယုံကြည်ခြင်းပြောင်းလဲသွားတဲ့အချိန်မှာတော့အေးဖက်အသင်းတော်ကိုဘယ်လိုဩဝါဒပြုခဲ့တယ်ဆိုတာကိုမိษွေတို့ပြန်ပြီးတော့အမှတ်တရနားဆင်ကြည့်စီခြင်းပါ रे အေးဖက်ဩဝါဒစာအခန်းကြီး3အငယ်14မှ27အထက်ဆိုခဲ့ပြီးသောအကြောင်းကြောင့်ကောင်းကင်ဘော်မြေကြီးပေါ်မှာရှိသောတအိမ်တောင်လုံးကြီးဟူသောသားတော်အပေါင်းတို့ဤအချုပ်အခြာဖြစ်တော်မူသောငါတို့သခင်ယေရှုခရစ်ဤခမည်းတော်ရှိမှငါသည်ဒူးထောက်၍ဆုတောင်းလေရှိ၏ဆုတောင်းသောအချက်ဟူမူကားဝိညာဉ်တော်အားဖြင့်တင်တို့အတွင်လူကိုခွန်အားနှင့်မြဲမြံခိုင်ခံ့စေ၍ယုံကြည်ခြင်းအဖြင့်ခရစ်တော်သည်တင်တို့၏စိတ်နှလုံးအထက်၌ကျင်းဝတ်တော်မူမည်အကြောင်းဘုံတော်ကြွယ်ဝပြည့်စုံခြင်းနှင့်ညီလျောစွာတင်တို့အားပေးသနာတော်မူ၍မေတ္တာ၌စိုက်ပျိုးခြင်းတိုက်မြစ်လေကြတီးခြင်းရှိသဖြင့်တင်တို့သည်တန်ရှင်းသူတို့၏ဤသူအနံအလျားအ내အမြင့်တို့ကိုပိုင်းခြား၍သိခြင်းဟာ၎င်းကိုညာနှင့်မသိနိုင်သောခရစ်တော်၏မေတ္တာတော်ကိုသိနာလေခြင်းဟာ၎င်းသင်တို့သည်တက်ဆွန်းနိုင်သဖြင့်ဘုရားသခင်၏ပြည့်စုံတော်မူခြင်းရှိသမျှနှင့်အညီပြည့်စုံကြပါမည်အကြောင်းငါသည်ဆုတောင်းလေရှိ၏ငါတို့၌ပြုပြင်သောတကူတော်အတိုင်းငါတို့တောင်းပန်ကြံစီသမျှတဲ့အလွန်ထူးခြားစွာပြုခြင်းဟာတတ်နိုင်တော်မူသောဘုရားသခင်သည်ယေရှုခရစ်အဖင့်အသင်းတော်၌ကဗာအဆက်ဆက်ဘုန်းကြီးတော်မူစေတည်းအာမင်တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ကျွန်တော်ယုံကြည်သူအဖွဲ့အစည်းဆရာဟာခရစ်တော်ဒီဟူသောဥကောင်းမှသာတွေ့ဆက်ရသောကုခန္ဓာတော်ဖြစ်ပါလေခရစ်တော်၌သာလျှင်တည်နေရသောမေတ္တာအထုံးအဖွဲ့သာလျှင်ဖြစ်တယ်ဆရာတွေ့ကိုလေတမန်တော်ကြီးရှင်ပေါလုအေဖက်ဩဝါဒစာမှာပြင်းဖြင့်ဆက်လက်ဖော်ပြခဲ့ပြီးပြီဖြစ်ပါတယ်ဟုတ်ပါတယ်အေဖက်ဩဝါဒစာအခန်းကြီး1အငယ်27မှ23ကိုကြည်ပါခသိန်းသောအထွတ်အမြတ်အာနာစေတကူအစိုးရခြင်းမှစ၍ယခုဘဝနောင်ဘဝ၌ခေါ်ဝေါ်သမုတ်သောဘွဲ့နာမအလုံးစုံတို့အထက်ကောင်းကင်အရ၌မိမိလက်ရာတော်ဘက်မှအလွန်မြင့်မြတ်သောနေရာကိုခရစ်တော်အားပေးတော်မူ၍ခြေဘဝတော်အောက်သို့အလုံးစုံတို့ကိုချထားသဖြင့်အသင်းတော်အဖို့အလို့ငှာသူကိုအလုံးစုံတို့၏အချုပ်အခြာဥကောင်ဖြစ်စေတော်မူ၏ထိုအသင်းတော်ကအလုံးစုံတို့ကိုအလုံးစုံတို့နှင့်ပြည့်စုံစေတော်မူသောသူ၏ပြည့်စုံခြင်းတည်းဟုသောခရစ်တော်၏ကိုဖြစ်တည်းတဲ့သေဒီယသသမာကျမ်းရဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့ဖော်ပြခဲ့တဲ့အချက်တွေအကုန်လုံးကိုထောက်ရှုလိုက်မယ်ဆိုရင်ကျွန်တော်တို့ယုံကြည်သူတွေအနေနဲ့ခရစ်တော်ကိုဗဟုမပြုသောအဖွဲ့အစည်းအဖြစ်ဘယ်လို့မှယက်တီလို့မရနိုင်ပါဘူးအဲ့ဒီလိုလျှောက်ပြီးတော့ထင်တိုင်းကျဲကြကြီးလှုပ်ကြကြီးတွေများလာမယ်ဆိုရင်ကယ်တင်ရှင်သခင်ခရစ်တော်၏အလင်းတရား ချစ်ချင်းမေတ္တာတရားတွေပါဝင်ပါတယ်ဆိုပြီးတော့ဒီအဖွဲအစည်းတွေကိုလည်းဘယ်လို့မှသတ်မှတ်လို့မရနိုင်ဘူးဆိုတာဟာရှင်းနေပါတယ်ကယ်တင်ရှင်သခင်ခရစ်တော်ကိုယ်တော်တိုင်ရှင်ယောဟန်ခရစ်ဝင်ဩဝါဒစာထဲမှာသူနဲ့ကြွာရင်ဘာဆိုဘာမှမတတ်နိုင်ဘူးသူဟာမှန်သောစပြစ်နွယ်ပင်ဖြစ်တယ်ဆိုတာတွေကိုဆုံးမဩဝါဒပြုခဲ့ခြင်းကိုကျွန်တော်ဘယ်လို့မှမေ့ထားလို့မရနိုင်ပါဘူးငါသည်မှန်သောစပြစ်နွယ်ပင်ဖြစ်၏ငါခမည်းတော်သည်လည်းဥယင်ဆောင်ဖြစ်တော်မူ၏ငါ၌အသီးမသီးသောအခက်ရှိသမျှတို့ကိုခုတ်ပစ်တော်မူ၏အသီးသီးသောအခက်ရှိသမျှတို့ကိုသာ၍သီးစေခြင်းငှာသုတ်သင်ရှင်းလင်းတော်မူ၏သင်တို့သည်ငါဟောပြောသောစကားအဖြစ်ယခုပင်ရှင်းလင်းလျက်ရှိကြ၏ငါ၌တည်နေကြလော့ငါသည်လည်းသင်တို့၌တည်နေမည်စပြစ်ခဲ့သည်အပင်၌မတည်လျင်ကိုယ်အလိုလျောက်အသီးမသီးနိုင်သကဲ့သို့သင်တို့သည်ငါ၌မတည်လျင်အသီးမသီးနိုင်ကြငါသည်စပြစ်နွယ်ပင်ဖြစ်၏သင်တို့သည်အခက်များဖြစ်ကြ၏အကျဉ်သူသည်ငါ၌တည်၍ငါသည်လည်းသူ၌တည်ထိုသူသည်များစွာသောအသီးကိုတည်တတ်၏ငါနှင့်ကြွားလျင်သင်တို့သည်အဘယ်အမှုကိုမျှမတတ်နိုင်ကြတဲ့ရှင်းနေတာပါပဲနော်အဲ့ဒီတိုင်းပါပဲမိတ်ဆွေဓမ္မဟောင်းကာလမှာရွေးကောက်တော်မူသောလူမျိုးတော်ဖြစ်တဲ့ဣသရီလကိုလေအဖဖျားသခင်ဟာမှန်ကန်သောစပြစ်နွယ်ပင်ကဲ့သို့ပင်ဖြစ်စီခြင်းတည်းသူကိုယ်တိုင်ပြုစုပြုထောင်ပေးခဲ့တယ်။ဒါပေမဲ့ဒီလူမျိုးတော်ဟာသူ့ကိုကြောခိုင်းခဲ့တယ်၊တော်လှန်ခဲ့တယ်၊သစ္စာဖောက်ခဲ့တယ်ဆိုတဲ့သမိုင်းတွေးကိုဝန်းနေပွဲကောင်းလောက်အောင်ကျွန်တော်တို့တွေ့မြင်ရပါတယ်။ဟုတ်ပါတယ်။ဟေရှာယအနာဂတ်ကျမ်းအခန်းကြီး9ရဲ့အစပိုင်းတွေမှာအခုလိုပြန်ပြီးတော့တွေ့ရခြင်းပါ။ငါချစ်ရသခင်ဤစပြစ်ဥယင်တော်ကိုအကြောင်းပြု၍မေတ္တာတည်ခြင်းကိုရှေ့တော်၌ဆူပေးအံ။မြေကောင်းသောတောင်ပေါ်မှငါချစ်ရာသခင်ဤစပြစ်ဥယင်တော်တဆူရှိ၏မြေကိုတူး၍ကြောက်ခဲတို့ကိုရှင်းလင်းစေပြီးမှအကောင်းဆုံးသောစပြစ်နွယ်ပင်တို့ကိုစိုက်ပျိုးတော်မူ၏ဥယင်ထဲမှမိခိုးရာတဲလင်ကိုလည်းဆောက်၍စပြစ်သီးနေရာကျင်းကိုလည်းတူးတော်မူ၏ထိုအခါစပြစ်သီးကိုသီးမည်ဟုမျှော်လင့်သည်ရှိသောဘောရှသီးကိုသီးပါသည်တကားတဲ့ဘောရှသီးဆရာဟာစပြစ်ရိုင်းအသီးတွေအသီးလေးသေးသေးတဲ့မှာမှအစီလေးပေါင်းမြောက်များစွာပါတဲ့အခါကျတော့ဝါလိုက်တဲ့နဲ့အစီလေးကြီးပဲဝါမိတယ်ဆိုတဲ့သဘောပဲဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒါဟာအန်တီခရစ်ကိုအာကိုသောအသင်းတော်ဖြစ်ရမယ်သရုပ်ပဲလို့လည်းကျွန်တော်ဆိုချင်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလိုအန်တီခရစ်ရဲ့အလိုအကျမိစ္ဆာဝါဒရဲ့အလိုအကျမှားမှားယွင်းယွင်းတွေမဖြစ်ဖို့အရေးအတွက်အခုနှုတ်ကပတ်တော်ကမြင်တွေ့ရတဲ့အဆုံးအမတွေနဲ့တကွာသမိုင်းကာလတစ်လျှောက်လုံးအဖဖျားသခင်ဖော်ပြလာခဲ့တဲ့ချစ်ချင်းမြတ်တာတရားတွေအဖဖျားသခင်အလိုတော်နဲ့အကြံအစီတော်တွေကိုဖော်ပြလျက်ရှိနေတဲ့နှုတ်ကပတ်သမာတရားနဲ့သာလျှင်ကျွန်တော်ဟာယက်တည်ကြရမယ်ဆိုတာကိုလေရှင်ယောဟန်မှသင့်ပင်ဖြင့်အဖဖျားသခင်ဆက်လက်ဖော်ပြပေးပြန်ပါတယ်ဟုတ်ပါတယ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်24ဟာအခုလိုဆက်လိုက်ခြင်းပါထို့ကြောင့်သင်တို့သည်ရှေးဥစွာကပင်ကြားရသောဒေသနာကိုသင်တို့၌တည်စေကြလော့ထိုဒေသနာသည်သင်တို့၌တည်လျင်သင်တို့သည်သားတော်၌၎င်းခမည်းတော်၌၎င်းတည်ရကြလိမ့်မည်ကြားရတဲ့အတိုင်းပါပဲနော်သမာတရားဖြစ်တဲ့ truth ဆိုတာကိုဒီတစ်ခါမှာတော့တည့်ရိုက်ဆိုသလိုဒေသနာဆိုပြီးတော့ပဲဖော်ပြပေးလိုက်ပြန်ပါလေကျွန်တော်ကိုအထက်ကအငယ်ခုနှစ်နဲ့ရှစ်မှာတုန်းကလေပဲဒီသဘောတရားအတိုင်းပဲသွန်သင်ခဲ့သေးတာကိုမိတ်ဆွေတို့မှတ်မိကြမယ်လို့အောက်မိမိပါတယ်ချစ်သူတို့သင်တို့အားငါရေးထားပေးသောပညာသည်ပညာသည်မဟုတ်ရှေးဦးစွာကပင်သင်တို့၌ရှိသောပညာဟောင်းဖြစ်၏ပညာဟောင်းကရှေးဦးစွာကပင်သင်တို့ကြားရသောဒေသနာတော်ဖြစ်တဖန်တုံပညာသည်ကိုသင်တို့အားငါရေးထား၏ထိုသခင်အားဖြင့်၎င်းသင်တို့အဖြစ်၎င်းအသစ်မှန်ပေ၏အကြောင်းမူကားမှောင်မိုက်ပြောက်လွင့်၍မှန်သောအလင်းသည်ထွန်းတောက်လျက်ရှိ၏တဲ့မိတ်ဆွေတော်သားရှင်အပေါင်းတို့ခမညာရှေးဦးစွာကပင်ကြားရသောဒေသနာဆရာဟာခရစ်တော်၏ဂျေဇုတော်နှင့်ဂယုနာတော်အဖြစ်အစားထိုးပေးလိုက်ပါသောပရိညင်သစ်တို့ကိုဆိုလိုခြင်းဖြစ်တယ်လို့တချို့ကကွက်ပြီးတော့ခံယူပါတယ်ဒါပေမဲ့ဒီပရိညင်သစ်ဘယ်ကလာပါသလဲကပ္ပဥကျမ်းမှာစာသောကျမ်းများကနေအဖဖျားသခင်ဆင်းသက်စေသောကျမ်းများသာလျှင်ဖြစ်တယ်။တနည်းအားဖြင့်နှုတ်ကပတ်တော်ဤဓမ္မဟောင်းဓမ္မသစ်ကျမ်းတိုင်းအကုန်အကျုံးဝင်သောဒေသနာသာလျှင်ဖြစ်ပါတယ်။ကျွန်တော်သင်သိရသောသမာကျမ်းကိုစတင်မိတ်ဆက်ကလေးကဓမ္မဟောင်းကျမ်းများသည်ခရစ်တော်ကယ်တင်ရှင်ဤအရေးမဲ့သောခြေသံများကိုကြားရစေသည်ဆိုတာကိုကျွန်တော်ဆိုခဲ့ပြီးပြီဖြစ်ပါတယ်။ ဒါအပြင်ကျွန်တော်မကြာခင်ကပြောခဲ့တဲ့အတိုင်းပဲမောရှိခေပညာတော်တွေဟာအကုန်လုံးကျမ်းစာတွေဖြစ်တာမှန်တယ်။ဒါပေမဲ့ဒီပညာတော်တွေကိုကြည့်နှုတ်ကပတ်တော်အခုပြောတဲ့ဒေသနာတော်ဟာချပေးတာမဟုတ်သေးဘူး။အဖဖခင်သခင်အလိုဆန္ဒတော်တွေမေတ္တာသဘောတရားတွေကိုအများကြီးဖော်ပြလျက်ရှိတယ်ဆရာကကျွန်တော်တို့ဘယ်လို့မှမေ့ထားလို့မရနိုင်ပါဘူး။တနည်းအားဖြင့်ပညာတော်များပြီးကျမ်းစာဖြစ်ပြီးနှုတ်ကပတ်တော်ဖြစ်ပြီးသို့သောနှုတ်ကပတ်အာလုံတို့သည်ပညာတော်များမဟုတ်အဖဖခင်အလိုဆန္ဒတော်နှင့်မေတ္တာသဘောတရားများကိုပေါ်ပြသွားသောစာပေများသာဖြစ်သည်လို့ကျွန်တော်တို့ဆိုရမှာပါထို့အတူပါပဲကယ်တင်ရှင်သခင်ခရစ်တော်အဖင်ခြားထားပေးလိုက်ပါသောဗြိညာဉ်ပညာသစ်တွေနဲ့ကြည်ပဲလေကျမ်းစာဟာမပြီးသေးပါဘူးမပြည့်စုံသေးပါဘူးခရစ်တော်၏အလိုတော်ခရစ်တော်၏အကြံအစီတော်မေတ္တာအမှုတော်တွေကိုပါတွေ့ရအောင်မှာဖြစ်ပါတယ်တနည်းအားဖြင့်မနေ့ယနေ့နောက်ကာလအစဉ်သာဝရတည်ရှိသောအသက်လမ်းဤလမ်းညွန်သဘောတရားတွေအကုန်လုံးကိုနှုတ်ကပတ်တော်ဟာအပြည့်အစုံဖော်ပြနေရတာလည်းဖြစ်ပါလေ။ရှင်ယောဟန်ဩဝါဒစာဟာဒီဒေသနာမှာကျွန်တော်တည်စီကြဖို့အမှားဆင့်လိုက်ပါလေ။ထို့ကြောင့်သင်တို့သည်ရှေးဥစွာကပင်ကြားရသောဒေသနာကိုသင်တို့၌တည်စီကြလော့။ထိုဒေသနာသည်သင်တို့၌တည်လျင်သင်တို့သည်သားတော်၌၎င်းခမည်းတော်၌၎င်းတည်ရကြလိမ့်မည
်ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းမိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်25နဲ့26တို့ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်